봉세시사라이노디아브라함의아택90고넷시사라마아택90시비တနေ့မှာဖျားသခင်ကောင်းကျင်တမန်3ပါးဒီသူတို့စီရောက်လာခဲ့ကြတယ်ဆာရာကအစားအစာများပြင်ဆင်ပြီးတဲဤအပြင်ဘက်၌အာဗြဟံကကြွေးမွေးပြုစုနေတယ်ကောင်းကျင်တမန်3ပါးထဲမှာတစ်ပါးကအာဗြဟံအားဣဒုစုခဲ့တယ်နောက်6လကြာတဲ့အခါဆာရာသည်တားယောက်ျားကိုဖွားမြင်ခဲ့မယ်အဲ့ဒီအချိန်မှာဆာရာသည်တဲအထဲမှာနေပြီးသူဤစကားတန်ကိုကြာနေခဲ့တယ်သူမမှာမယုံနိုင်တဲ့ဖြင့်ရေမောလိုက်တယ်ဖျားသခင်ဒီအာဗြဟံမှာဘာကြောင့်ဆာရာဒီရေနေတယ်လဲထာဝရဖျားမတတ်နိုင်တော့အမှုတစုံတစ်ခုရှိသလားမင်းလျှောက်ခဲ့တော့ဖျားသခင်ကဂတိထားတော်မူခဲ့တဲ့အတိုင်းဆာရာအသက်ကြီးရင်တဲ့အရွယ်မှာတားယောက်ျားကိုဖွားမိခဲ့တယ်သူ၏နာမည်ကိုဣဇက်မေခေါ်ခဲ့တယ်အတိတ်ဘဝမှာရေမောခြင်းဖြစ်တယ်